မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါအမြစင
်ဟိုစက်ကောင်စီကဒီအပိုင်းအတွင်းမှာပဲပေါ့နော်နိုင်ငံတော်အရေးပေါ်ကာလကိုထပ်ပြီးတော့တက်တန်းတူးလိုက်ပါတယ်နိုင်ငံတည်ငြိမ်အေးချမ်းမှုမရှိသေးတဲ့အတွက်လိုအပ်လို့တက်တန်းတူးရတာလို့ပြောပါတယ်ဒီပေါ်မှာဘယ်လိုသုံးသပ်ပေးပါမလဲ
နိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မိကောင်ကအဲ့လိုနိုင်ငံတော်တည်ငြိမ်အေးချမ်းမှုမရှိအောင်ဘယ်သူကလုပ်နေတာလဲဆိုတဲ့ဟာအဓိကကြားမယ့်မိကောင်ဖြစ်တယ်လို့ထင်ပါတယ်ပြမောက်က2020ရွေးကောက်ပွဲပြီးတော့ဒီမိုကရေစီလမ်းကြောင်းဟာပုံပြီးပြင်ပလာမယ်ရှေ့ကိုအေဂျင်ဆက်သွားမယ်လို့ရက်ပြောလင်းထားရတဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာအဲ့ဒါကိုဖျက်သိမ်းပြီးတော့သူတို့အာနာသိမ့်လိုက်ကြတဲ့နိုင်ငံတော်တည်ငြိမ်အေဂျင်မှုကပြတ်ပြတ်သွားခဲ့ပြီဖြစ်ပါတယ်ဆိုတော့အခုလည်းပဲနိုင်ငံတော်တည်ငြိမ်အေဂျင်မှုကမရှိတာအမှန်ပါပဲသူတို့တည်ငြိမ်အေဂျင်တခုမှလုပ်တာမှမရှိတာသူတို့လုပ်နေသမျှဟာနိုင်ငံတော်တည်ငြိမ်အေဂျင်မှုနဲ့ဆက်ကျင်တဲ့ကိစ္စတွေလို့ပြောကြင်ပါတယ်ဥပမာအဖြစ်သူတို့မတရားအာဏာသိမ်းခဲ့တာကိုသူတို့ကဥပဒေနဲ့ညီလုတ်တယ်လို့ပြောတယ်လက်မခံတဲ့လူစုသမျှကိုသူတို့ဟာရန်သူလိုသဘောထားပြီးတော့အကြမ်းဖက်ပြီးတော့နှိပ်ကွပ်နေတယ်ဆိုတော့ဘယ်လိုမှတည်ငြိမ်အေးချမ်းလာစရာအကြောင်းမရှိဘူးလို့ထင်ပါတယ်ဆိုတော့ပြန်ကောက်ရရင်တော့တည်ငြိမ်မှုအေးချမ်းမှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘာတူလဲဘာကြောင့်လဲဆိုတာကိုစစ်ဆေးရမှာလားဖြစ်တယ်လို့ထင်ပါတယ
်အဲဒီ2021 April လကအရေးပေါ်ကာလသက်တမ်းကနှစ်နှစ်ထက်ပိုပြီးတော့မကြနိုင်တော့ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့ပြောခဲ့ပူပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာဒီအေးပေါ်ကာလကို6လတက်တန်း2ချိန်တိုးနိုင်တယ်လို့ဖော်ပြထားပါတယ်။အဲ့တော့ဒီပေါ်မှာရောဘယ်လိုပြောချင်ပါလဲ
။2008ဖွဲ့စည်းပုံကို၌ကသူတို့စစ်တပ်လူချင်းတလူဆွဲလို့ရအောင်လုပ်ထားတဲ့ဖွဲ့စည်းပုံလို့ပြောရမှာဖြစ်ပါတယ်သူတို့စစ်အာဏာတစ်တက်ကိုအာဏာတွေအများကြီးပေးထားတယ်တတိဥပဒေရဆိုရင်သူတို့လိုချင်တဲ့အာဏာတွေကိုအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်တပ်ကနောက်ထပ်အာဏာသိမ်းချင်မရှိတော့ဘူးဆိုပြီးတော့ကိုတွက်ခတ်ရတာလို့ပြောရတယ်ပဲအဲ့ဒါကိုလည်းသူတို့နောက်သူတို့လိုချင်တဲ့လုံးလုံးများတဲ့ခါကျတော့အဲ့ဒါကိုဖြစ်တယ်သူတို့တထမ်းထားတဲ့ဥပဒေရရေကောက်တင်မြောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညင်းတော့ဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ထောင်ထဲထည့်တယ်နောက်သူတို့ကတက်ပြီးတော့အစိုးရဖွဲ့တယ်ဆိုတော့ဒါရီယာရော2008ဖွဲ့စည်းပုံနဲ့ညီရက်လားဆိုတော့လည်းမေးရစီပါတယ်ဆိုတော့အခုလည်းပဲသူတို့ကအဲ့2008ကိုပဲကိုးကားပြီးတော့ဒီဥပဒေရလုံနေပါတယ်လို့ပြောတယ်အဲ့မှလည်းတနေရာမှာ6လ2ချိန်နဲ့မတူဘူးပြောတယ်အခုလည်းအချိန်ချင်းတူလာခဲ့တယ်အမှန်တရားအိမ်မှာတခါသမ္မာအခြေအနေမှာဆိုတာထပ်ထားတဲ့အတွက်ကြောင့်သမ္မာမဟုတ်တဲ့အတွက်ကြောင့်တူရဲဘာညာပြောနေတော့ဒီတံတရားဘယ်တော့ပြီးမှမဟုတ်ပါဘူးသူတို့ပဲအကြောင်းပြပြီးဆက်တိုးနေမှာပဲလို့ယူဆပါတယ်သူတို့အနာသိနေသမျှလည်းပဲဘယ်တော့မှသမ္မာအခြေအနေဖြစ်လာမှာမဟုတ်ပါဘူ
းဘုဒ္ဓဇောမင်းထောင်ကပထမဆုံးတပည့်တွေနှစ်နှစ်ပဲတက်ပူပြီးမကြထိုင်ဘူးပြောတယ်တကယ်တော့အနာသိပြီးနောက်မှသူတို့ကျန်တဲ့တစ်နှစ်ထိန်ထားမယ်လို့ပြောတာပါဆောက်တော့အဲ့တော့နှစ်နှစ်ဖြစ်သွားတယ်သူတို့စကားကိုလည်းမယုံကြဘူးနောက်တစ်ခါကူထပ်ပဲတိုးလာတယ်ဆိုတော့သူတို့ဆက်လူချင်းသူတို့တိုးနေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွေချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်2024ကြာရင်2020ဒုံကလုခဲ့ရွေးကောက်ပွဲစတန်းဟာ၄နှစ်ကြာသွားပြီဆိုတော့အဲ့ရွေးကောက်ပွဲရလဟာဒါပြီးဆုံးသွားပြီလေ expire ဖြစ်သွားပြီဆိုပြီးတော့တမျိုးတမျိုးများလှည့်လာလိမ့်မလားအဲ့ဒါကြောင့်သူတို့ဟာတက်တန်းအကြောင်းမျိုးမျိုးပြပြီးတော့တူးတူးနေတာဖြစ်တယ်လို့သုံးသပ်မှာဖြစ်ပါတယ
်ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထပ်ပေါက်ပိတ်နေတဲ့အနေထားမျိုးလို့လည်းပြောလို့ရပါတယ်နော်နောက်ဟိုနိုင်ငံတကာဖိအားတွေကလည်းတစ်ဖက်အဖက်ဖက်ကနေပြီးတော့ပေးနေတဲ့အချိန်မျိုးမှာဒီလိုတက်တန်းထပ်တိုးလိုက်တာပို့ပြီးတော့ဂျင်းတဲ့ချက်ထဲကိုရောက်မသွားနိုင်ဘူးလား
ညစဉ်ကထွက်ပေါက်ပိတ်နေတဲ့အနေအထားဆိုတော့ထွက်ပေါက်ပိတ်နေတာမှန်ရဲ့လားထွက်ပေါက်မရှိဘူးလားသူတို့ကနေကထွက်ပေါက်ကိုမှမထွက်တာလို့ပဲကျွန်တော်ပြောချင်တယ်ထွက်ပေါက်ပိတ်နေသလားအဲ့ဒါမေးစရာသိဒီမှာလည်းမေးခွန်းတစ်ခုဖြစ်ပါတယ်သူတို့ထွက်ချင်းထွက်လို့ရသလားပဲသူတို့ကနေကထွက်ပေါက်ပိတ်တာကိုလိုချင်နေသလားစောစောကပြောသလိုပေါ့ထွက်ပေါက်ပိတ်ထားရင်သူတို့အာဏာသုံးရလုံးပေါ့ဥပဒေပြည်ရေးတရားစီရင်ရေးအုပ်ချုပ်ရေးအကုန်လုံးကိုသူတို့ပဲချုပ်ကံပြီးတော့အာရရှင်စတင်နဲ့ထင်သူလို့လို့ရနေတာပဲစီးပွားရေးကအစဆိုတော့သူတို့ဒီအခြေအနေမျိုးကိုသူတို့နှစ်သက်နေလို့တမင်တကမထွက်တာထွက်ပေါက်ပေးအောင်သူတို့လုပ်နေတာလို့လည်းပဲတစ်ဖက်ကစဉ်းစားလို့ရတယ်ဆိုတာပြောတာပါနော်ဆိုတော့လူတချို့ကတော့ထွက်ပေါက်ပိတ်တယ်ထွက်ပေါက်ပိတ်တယ်သုံးသပ်ကြတယ် yes အဲထွက်ပေါက်ပိတ်တယ်ဆိုရယ်သုံးသပ်ကြတဲ့အတူတစ်ဖက်မှာလည်းပဲထွက်ပေါက်ပိတ်အောင်သူတို့လုပ်ပြီးတော့သူတို့ထင်ရအောင်လုပ်နေတယ်ဆိုပြီးတော့စဉ်းစားကြရလဲဖြစ်လာပါတယ်ဆိုပိုးပြီးဂျင်းတဲ့ကြက်ထဲမြောက်မလာဘူးလားအခက်ခဲမှန်ပါတယ်တကယ်အခက်ခဲပို့တွေ့လာမှာပြည်သူလူထုသာဖြစ်ပါတယ်သူတို့အတွက်အခက်ခဲပါမှမတွေ့ပါဘူး
သူတို့လုတ်ချင်တာလုတ်နေတာပဲသူတို့လုတ်လို့ရပါတယ်ဒါပေမဲ့ပြည်သူလူထုမှာစားဖို့နေရဒုက္ခဒါဒီမကျေနပ်တဲ့စနစ်လောက်မှနေရတာအနာရှင်လောက်မှနေရတာနောက်ပြီးတော့အိုးအိမ်ဆုံးပြပြီးထွက်ပြေးရတာသာတော်ဝဲမြတ်တကွဲမိသားစုတွေနဲ့သာသမီနဲ့ဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဂျင်းတဲ့ကြက်ထဲကိုဆက်ပြီးရောက်နေမှသိကြတယ်သို့တော်လည်းပဲစစ်ကောင်စီရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုတစ်ချိန်နဲ့ဆိုရင်ပေါ့ဒါဒီလိုအရေးပေါ်ကာလကိုတက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချင်းတိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွေ့တစုံတရာတိုးတက်မှုရှိလာမှာလားအဲ့ဒါအဲ့ဒီပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့ဒီတော့တကယ်တူတက်မှုရှိလာမလားဆိုရင်ပထမတရင်တဲ့ဒုတိယတရင်တဖြည်းဖြည်းတဖြည်းတူတက်လာတာရိပ်ရိပ်ရိပ်ရိပ်မြင်ခဲ့ရတယ်ဆိုရင်တော့နောက်လည်းပဲဆက်လက်ပြီးတူတက်လာမယ်လို့ကျွန်တော်ညွှန်မှန်းနိုင်တယ်ပေါ့အခုမင်းစဉ်တန်းရှင်ကြည့်ပါမင်းစဉ်နော်ဟိုလုံကတက်ပြီးတော့သင်ခဲ့တဲ့အချိန်နဲ့အခုနဲ့ပူတူတက်လာသလားပူပြီးတော့ဆုံဆုံဆုံဆုံဆိုးရွားကြဆင်းသွားတယ်ဆိုတော့ပထမတရင်တဲ့ဒုတိယတရင်မှာပူဆိုးတယ်တတိယတရင်ပူဆိုးတယ်သုတ္ထတရင်ပူဆိုးနောက်တဖြည်းဖြည်းတော့တက်မလာအဲ့တော့ဆိုတော့စဉ်းစားကြတက်ပြီးတော့လွယ်ကူတဲ့သုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြားမဲ့အခြေအနေရှိတယ်လို့ပြောရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံကြဝေဖန်လည်းခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲရင်းနာစရာကောင်းတဲ့အခြေအနေအခြေအနေဆက်လက်ပြီးတော့ကြာဆင်းသွားမဲ့အခြေအနေတွေ့နေရပါတယ်တွေ့တက်လာစရာတော့မမြင်ပါဘူ
းအဲ့ဆိုရင်ဒီလိုကြာဆင်းသွားတဲ့အခြေအနေကနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနည်းလမ်းရှိပါမလဲ
သိလွယ်ကူပါတယ်နည်းလမ်းဟာဒါစံသာရှိရင်နီလန်းဖြစ်တာပဲလေဆိုဝေးစီဝေးစီရဲ့ဆိုတာသိကြပါရဲ့ပထမဆုံးကဒါ violence ကိုရက်လိုက်အကြမ်းဖက်မှုတွေရက်လိုက်ရက်လိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချတဲ့လူတွေလွှတ်လိုက်ပြီးတော့သဘောယိုနဲ့တွဲဆုံဆွေးနွေးလိုက်ပေါ့အခြေအနေမှန်ကိုလက်ခံပြီးတော့ဒါကျွန်တော်ရဲ့အမြင်နဲ့ကနိုင်ငံတကာကလည်းဒီအတိုင်းအာဆီယံမူငါချက်ကလည်းဒီဟာကိုပဲအဓိကသလိုပြောထားရတာဖြစ်ပါတယ်ဒါကိုတွဲဆုံဆွေးနွေးလုပ်ပါဒီလိုလွှတ်ပါဒီလိုလုပ်ပါစစ်ကောင်စီအားမှမလိုက်တာကဘယ်တက်နိုင်မလဲဆိုတော့သူတို့တက်ထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့လမ်းစားပွင့်သွားမှာပေါ့လေနှိမ့်နှိုင်းရတာကတော့အများကြီးအခက်အခဲရှိမှာပါဒါကဒီလိုထိုင်ပြောနေုံနဲ့ပြီးတဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနိုင်ရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်ရှိနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးကြက်ထဲမှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်းချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘယ်လုံးဝတတ်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်နောက်ထပ်မေးချင်တာတစ်ခုကပါဟိုဒီချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ဘာသာရေးအခမ်းအနားတွေလှုပ်လာတာလည်းရှိပါတယ်ဒီလိုအခမ်းအနားတွေလှုပ်လာတာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်မှာလား
အဲအဲ့မှာတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလှုပ်တယ်လို့ဆိုရင်ပုံမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လှုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတိမ်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့ပြောလင်းချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory ရဲ့အများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြုတ်လို့မရဘူးပြောရဲပညာရှင်အများကြီးပါကျွန်တော်စိတ်ထဲမှာဆွဲနေရမဟာမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိအဆုံးကြရတယ်ဘာသာရေးကသွန်သင်တဲ့စိတ်ပိုင်းဆိုင်ရာနူးညံ့သိမ်မွေ့ရဲ့စိတ်ထားသဘောထားကြည့်မှုအဲ့ characteristic တွေဘာသာတရားတိုင်းမှာဒီဟာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတဲ့တာပေါ့လေဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအသုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အသုံးချသလားသူတို့မဟုတ်သူလုံးချင်တာမတရားလုပ်ဖို့အတွက်အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ့လို့ခက်ကြမ်းကြမ်းဖြစ်ကောင်းလဲစီခံပေါ့လေဟိုကဆက်တန်းစင်မင်းကိုလာတတ်တဲ့သုံးထုတ်သူဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှသင်္ကန်းဝင်ယုံပြီးတော့ဘာသာရေးကိုအသုံးချရဲဆိုရင်တော့လုံးဝမဖြစ်တင်တဲ့ကိစ္စပါသို့တော်လည်းပဲတကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆရာတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆန်လုပ်တာဖြစ်နေပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်စိတ်နာပေါ်မှာအများကြီးမူတည်နေမယ်လို့ပဲပြောရမှာပြောစရာ
အဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမ
လား Yeah အဲ့ဒါအရေးကြီးဆုံးပြောမယ်ပြည်သူလူထုကလက်ခံရင်ဖြစ်မယ်ဆိုတော့ခုနပြောတဲ့အခြေအနေကပြည်သူကလက်ခံမလားအဲ့ဒါကအရေးကြပါပဲပြည်သူကလက်ခံတယ်ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့ Taru khaja mawe. So aku juga pidu rebelu khanzan ni ada sahaja tiada time mawe. So pidu sumpah ya me, sumpah dah cipta elu piawia di sini.
Okay ba, Jesus temari ujau zaman
sih. Okay, Jesus wah, macam ni dalunya ni aja lima le, sudah tiga ni luar le, sudah cipta ni dia.